မဆောက်မြုပ်ဗန်းဆောင်ခွဲရက်ကွက်ကအိုမီဂါအထည်ချုပ်ဆက်ယုံမိလောက်မှုဖြစ်ပွားခဲ့တဲ့အတွက်ယာယီအပြင်အလုပ်သမားတွေအလုပ်ကရန်နာထားပြီးမိလောက်မှုဖြစ်ပွားခဲ့တဲ့တွေ့ဘတ်25သန်းဘိုးလောက်ဆုံရှုံသွားတယ်လို့ဆိုပါတယ်လူအသေးပြောက်မရှိပေမဲ့ဆက်ယုံတွင်မှာလူ900ကျော်ပိတ်မိနေတာကြောင့်ပြေလွှာရင်ထိခိုက်ဒဏ်ရာရပြီးဆေးရုံကိုပို့ရတဲ့သူတွေလည်းရှိတယ်လို့ဆိုပါတယ်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
မဲဆောက်မြို့ဟာအထည်ချုပ်နဲ့သုံးမွေးဆက်ဆွဲလုပ်တဲ့စက်ရုံတွေပါဝင်စက်ရုံပေါင်း400ကျော်လောက်ရှိပြီးအခုမီးလောင်တဲ့စက်ရုံကတော့လူဦးရေ 2,000 ကျော်အလုပ်လုပ်နေတဲ့စက်ရုံဖြစ်ပါတယ်။လျှက်စစ်မီးဝါယာရှော့ကနေမီးဆက်လောင်တာဖြစ်ပြီးလူတွေအိပ်ပျော်နေခြင်းဖြစ်တာကြောင့်စက်ရုံတွေနေထိုင်နေသူတွေအဖို့အထိတ်တလန့်နေဖြစ်ခဲ့ရပါတယ်။မနေ့4နာရီကနေဆက်လောင်တဲ့မီးဟာ10နာရီလောက်မှတော့ငြိမ့်သက်သွားခဲ့ပါတယ်။မီးလောင်နေတဲ့အပိုင်းစတွေကိုရှင်းလင်းရေးလုပ်နေတဲ့အလုပ်သမားတဦးကတော့အဓိကမီးလောင်မှုဖြစ်ခဲ့တဲ့အစိတ်အပိုင်းတွေကိုပြောပြပါတယ်။
လူပိတ်ကြတယ်ယောဟာဆက်လိုက်ရဘာမှမဖြစ်ဘူးဆက်ထုတ်တဲ့နေရာဘာမှမဖြစ်သူပိတ်ကြတာပိတ်တည်းထားတဲ့နေရာသူပိတ်ကြတဲ့ဆက်ရပိတ်တည်းရပဲပါသွားတာကျွန်တော်တို့ပိတ်တည်းထားနောက်ပြီးတော့တူလောင်တဲ့ဥစ္စာတစ်ခုကဘယ်နေရာမှာလဲရှိနေတယ်အဲ့လိုအရင်ကတော့ပြန်လုံမယ်မဲ့ဘာမှရှိတဲ့အလုပ်ရုံတစ်ခုကနေတစ်ခါပြန်ချက်မယ်သူအလုပ်ရုံနှစ်ရုံရှိတာ
မိလာမှုဖြစ်ချိန်မှာစက်ရုံထဲမှာနေထိုင်နေတဲ့အလုပ်သမားတွေရှိတယ်လို့စက်ရုံအနီးတစ်ဝိုက်အပြင်မှာနေတဲ့အလုပ်သမားတွေလည်းရှိနေပါတယ်စက်ရုံနဲ့အနီးဆုံးမှာနေတဲ့အမျိုးသမီးတူဦးပြောပြတာကတော
့ရုံးရင်ဆိုင်ကဖြစ်တာပေါ့သူတို့အနောက်ဖက်အပေါက်တကားတွေကိုတွတ်တယ်ကိုအကုန်လုံးပန်ထုတ်ပြီးတော့ခလေးတွေတေးရတာသူတို့အနောက်ဖက်ကဟိုအရှိတကားမဖွင့်တဲ့ခါကျတော့အနောက်တကားကိုသူတို့နောက်မှကာထားတဲ့ဆန်စီယိုပေါ့နော်ဆန်စီယိုတွတ်တယ်ကိုဟိုစဖြစ်ပြီးတော့ပြေးရတာအဲ့တို့ပြရှာတာပေါ့အဓိကတော့တို့ပြရှာတယ်တန်းတန်းစူးတယ်နောက်ပြီးတော့တို့တို့အုတ်တိုင်းညီမကဟိုပလင်းခွဲထောင်ပြီးတော့ကာထားတယ်အဲ့ခါကိုတို့တို့ကြော်ပြတဲ့ခါကျတော့အဲ့ဒီဟာတွေကပလင်းခွဲရှာတာပေါ့အသေးက9ရက်ပဲနားမယ်လို့ပြောထားတယ်အရှင်သမင်းပေးမယ်တို့တို့တနည်း40ပေးမယ်9ရက်ပေါ့နော်လောလောဆယ်သူကအထယ်လိတ်ထားတဲ့ဂူတော်လောင်သွားတာ哦အထယ်လိတ်ထားတဲ့ဂူတော်နဲ့ office နဲ့
စက်ယုံကကွန်ပစ္စည်းတွေကတော့နိုင်ငံသားကိုအဓိကတင်ပို့တာဖြစ်ပြီးထိုင်းနိုင်ငံတွင်းမှာဖြန့်ဖြူးခြင်းမရှိဘူးလို့ဆိုပါရယ်မနေ့လေးမိုင်းမှာတော့မီးလောင်နှုန်းက gas oil ပောက်ကွဲခဲ့တာကြောင့်အလုတ်သမားတွေလည်းအထိတ်အလန့်ဖြစ်ခဲ့ရပါတယ်မီးလောင်မှုတွေဖြစ်ပြီးနောက်မိသက်ကား9စီးနဲ့ရဲကား5စီးရောက်ရှိလာပြီးမီးလောင်နေမှုတွေကိုငြိမ့်သက်ခဲ့ပါတယ်အလုတ်သမားတွေကတော့ယာယီအလုတ်ရက်နာထားရပြီးစက်ယုံအပြင်ဘက်မှာစုဝေးနေထိုင်နေကြပြီးအလုတ်ရှင်ကတော့သူတို့တွေအလုတ်လက်မဲ့မဖြစ်ရေးအတွက်အာမခံထားတယ်လို့လည်းပြောပြပါရယ်ရှင်